2016ခုနှစ်အတွင်းမြန်မာပြည်တော်နယ်ပယ်အသီးသီးမှာပြည်သူများရင်ဆိုင်ကြုံတွေ့ကြဆုံးခံတောင်းပေးကြပါတယ်။2016ခုနှစ်အတွင်းမြန်မာပြည်တော်နယ်ပယ်အသီးသီးမှာပြည်သူများရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အထူးခြားဖြစ်စဉ်36ချက်တွေနဲ့အတူ2016အတွက်မျှော်လင့်ချက်အကြံပြုချက်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကစူးစီးတင်ပြထားတာကိုနားဆင်ပါရှင်။
ဟုတ်ပါတယ်2016ခုနှစ်အတွင်းမှာပြည်သူအများကမဲဆန္ဒတွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အယက်သားအစိုးရလက်ထက်ကိုအာဏာအလွှဲပြောင်းနိုင်ငံရေးအကူပြောင်းဖြစ်ခဲ့တယ်လို့အဖက်ဖက်ကနိုင်ကြခဲ့ရတဲ့မြမစည်းဝါးရေးဥမော့နလန်ထူလာစီဘူးအကြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရလက်ထက်မှာပြည်သူတွေရဲ့ဘဝပို့ပြီးတော့မှတိုးတက်ကောင်းမွန်လာနိုင်မယ်လို့ယုံကြည်မျှော်လင့်သူကတော့စာရေးဆရာဒေါက်တာခင်မောင်ညိုဖြစ်ပါတယ
်2016ကတော့ကျွန်တော်တို့နှစ်ပေါင်း54နှစ်ကျော်ပါလေပြည်သူတွေမျှော်လင့်နေတဲ့ဒီမိုကရေစီအယက်သားအစိုးရပေါ်ထွက်လာတယ်။အဲ့ဒီပေါ်ထွက်လာတဲ့လမ်းစာကိုရပြီဆိုတော့ကျွန်တော်တို့ကလည်းအယံဝန်တာကြတော့ပါလေ။ပထမပိုင်းမှာတော့ကျွန်တော်တို့ကအာဏာဆွဲပြောင်းပေးပါမလားဆိုကြောက်ကြောက်ရွံ့ရွံ့နဲ့1990နမူနာရှိတော့ခြေနေကောင်းပါမလားဆိုတော့စောင့်ကြည့်နေရတဲ့အချိန်ဖြစ်တယ်။အဲ့မဲ့တကယ်တမ်းအာဏာဆွဲပြောင်းပေးလိုက်တော့ဒီမိုကရေစီ85ရာခိုင်နှုန်းလောက်တော့ရတယ်လို့ကျွန်တော်တို့ဆက်တော့စလုပ်တာပါလေ။ဒါတော့ဒီကုပြောင်းမှုကြီးကအမတန်ကြီးမားတဲ့ကုပြောင်းမှုကြီးပါ။ကျွန်တော်တို့တတ်နိုင်တဲ့အတိုင်းအတာလေးတော့တတ်နိုင်သလောက်လုပ်ကြတာပါလေ။အခုချိန်မှာတော့ဆင်းရဲတွင်းနဲ့တဲ့လူတွေတချို့ရဲ့အယမ်းချမ်းသာတဲ့လူတချို့ရဲ့အဲ့ဒီနှစ်ဖွဲ့ကြားမှာဒီချိန်တွေမှာကျွန်တော်တို့ဒီစီးပွားရေးကိုဒုက္ခရောက်တယ်ဆိုတာဒီနှစ်ကုံပိုင်းသားမှာဒေါ်လာရဲစီးအယမ်းတက်သွားလဲ၊ရွှေစီးတွေလည်းတက်တယ်။ဒီအပေါ်မှာလိုက်ပြီးတော့အလုံးလုံးတဲ့ခါကျတော့ကျွန်တော်တို့အခက်ခဲတွေအများကြီးရှိတယ်။ကျွန်တော်ဆင်ပါလေကျွန်တော်တို့ရလာတဲ့ခေါင်းဆောင်နဲ့ကျွန်တော်တို့အသိဉာဏ်ဖြည်းဖြည်းဖွံ့ဖြိုးလာတဲ့ပြည်သူပေါ့ကျွန်တော်ပြောတာအသိဉာဏ်ဖြည်းဖြည်းဖွံ့ဖြိုးလာတယ်ဆိုတာအရင်ကကျွန်တော်တို့ကတာဝန်ယူမရှိမှုမရှိကျွန်တော်တို့ကသူများလို့သမျှကိုခေါင်းညိတ်ပြီးတော့လက်ခံတဲ့ပြည်သူကနေပြီးတော့ကိုယ်တိုင်တာဝန်ယူတဲ့ပြည်သူကိုယ်တိုင်တာဝန်ယူတဲ့ဝန်ထမ်းကိုယ်တိုင်တာဝန်ယူတဲ့အစိုးရကိုယ်တိုင်တာဝန်ယူတဲ့လွှတ်တော်ကိုယ်စားလှယ်များဖြစ်လာကြမလို့ကျွန်တော်ယုံကြည်တယ်။ဒါမဲ့နှစ်ကြိမ်ပို့တော့တိုးပွားတော့ကြီးပွားတိုးတက်တဲ့နိုင်ငံကြီးဖြစ်လာမယ်။အဲ့လိုဖြစ်လာပါစေလို့လည်းကျွန်တော်ဆုတောင်းပါလေ
။မြန်မာနိုင်ငံတွင်ဒုက္ခရေးအခြေအနေတွေဟာ2016ခုနှစ်အတွင်းမှာတိတ်ကိုဆိုးဝါးလွန်ခဲ့တယ်လို့မဆိုနိုင်ခဲ့ပေမယ့်လူခွေချိုးပေါက်ခံရမှုတွေရှိနေတဲ့အခြေအနေပြည်သူတွေနေစဉ်လူနေမှုဘဝမှာလုံခြုံတည်ငြိမ်အေးချမ်းနိုင်မှုက2018ခုနှစ်မှာတရားဥပဒေစိုးမိုးရေးတပ်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးထားဆောင်ရွက်တင်တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာရှလူခွေကော်မရှင်ကရှေ့နေကြီးဦးမင်းလွင်ဦးကအကြံပြုပါတယ်
။ဒီနှစ်ထဲမှာထူးထူးခြားခြားများလာတာကတော့ဒီဆက်တွေဥတီပုံမှန်66ကဒီနဲ့ဆွဲရမှုတွေတော်တော်များများရှိတဲ့အတွက်လွတ်လပ်စွာပြောဆိုခြင်းကိုထိခိုက်တဲ့ကိစ္စဒီလည်းဖြစ်ပေါ်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ခင်ဗျ။ကျွန်တော်2019မှာကတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့တော်ပြီးပြီးကြီးကြီးလုံရမယ့်အပိုင်းရှိတယ်လို့ကျွန်တော်မြင်တယ်။တရားစွဲဖွဲ့စည်းဖြစ်တဲ့ဥတီရုံးရင်နောက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့တွေကလည်းဒီမှုရင်းနေပေါ်မှာဟိုလက်စားမှုမရှိဘဲနဲ့ဒီအမှန်တိုင်းအဖြစ်မှန်တွေကိုတင်ပြပြီးတော့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။
နှစ်ပေါင်းများစွာမြန်မာနိုင်ငံအတွင်းသဘာဝတောတောင်တယံဇာတရီထိမ့်သိမ်းဆောင်ရှောက်မှုအားနည်းခဲ့ပြီးတဲ့နောက်အခု2018ခုနှစ်ထဲမှာတော့ပြည်သူ့အစိုးရလက်ထက်မြန်မာနိုင်ငံအတွင်းသဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးလုပ်ငန်းတွေကိုနိုင်ငံတကာစံနှုန်းနေနဲ့အညီကဘာကြီးစိမ့်လန်းဆိုပြီးမြန်မာနိုင်ငံသူနိုင်ငံသားတွေပါပူးပေါင်းဆောင်ရွက်ကြဖို့အကြံပြုလိုပါတယ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူဒေါ်ဒေဝီတန့်စင်ကအကြံပြုပါတယ
်။ဘာဝပဝင်ကျင်ထင်းထင်းရေးရတော့တော်လေးတို့မြန်မာနိုင်ငံအတွက်ပေါ့လေနော်90လောက်နောက်ကျခဲ့တော့အခုမှကမ္ဘာနဲ့ပေါ့အထူးသဖြင့်2016အတွက်ဆိုရင်ကမ္ဘာမှာပဝင်ကျင်ထင်းထင်းရေးဥပဒေရေးရတော့ထွက်လာပါရဲ့ဒါပေမဲ့လို့လည်းဟလာညီဥပဒေတို့ဘာတို့ကနောက်ကျတယ်ပေါ့နော်အဲ့တော့ဒါတွေကိုအခုလက်ရှိပြည်သူအစိုးရအနေနဲ့တော်တော်လေးကိုနော်သတိထားကင်တွယ်ရမယ့်အလုပ်တွေပါတယ်ပေါ့ဥမာမြေဆုံကိစ္စလိုမျိုးနော်ဥမာလက်ပတောင်းကိစ္စလိုမျိုးဒေတာကန်နေသဘောတူမတူဘလို့လုပ်ငန်းနေလုပ်မယ်ဘာညာစုကပြောရမှာစီအဲ့တော့အဲ့ဒါတွေကိုဒေါ်လေးတို့တိုင်းပြည်ကအရန်အားနေခဲ့တယ်လှုပ်လဲမလှုပ်ခဲ့ဘူးအဲ့တော့ဒါတွေကိုဒေါ်လေးတို့က2019ကြာရင်တော့တေချာဥပဒေထုတ်တယ်ဤဥပဒေထုတ်တယ်နော်လုံးဝမဲ့ဤစနစ်အတိုင်းနော်ဒေါ်လေးတို့လုပ်ဖို့လိုပါတယ်လို့ဒေါ်လေးပြောချင်ပါတယ်
မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌတရုတ်ဆောင်ဒါရိုက်တာအကယ်ဒမီလူမင်းကလည်း2016ခုနှစ်ဟာမြန်မာရုပ်ရှင်လောကထဲထူးခြားဖြစ်စဉ်တွေများစွာဖြစ်ခဲ့တယ်လို့စိန်ခေါ်မှုတွေနဲ့လည်းအများဆုံးရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။ဆယ်စုနှစ်အတွင်းရုပ်ရှင်ဇာတ်ကားထုတ်လုပ်မှုအမြင့်ဆုံးဖြစ်ခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်လို့လာမယ့်2019ခုနှစ်အတွက်လည်းမျှော်လင့်ချက်များစွာရှိတယ်လို့သူကပြောပါတယ်
။2016ခုနှစ်ကိုပြန်သုံးသပ်မယ်ဆိုရင်တော့အနုပညာလောကအနေနဲ့ကတော့ဝေဖန်မှုတွေပြင်ထန်ခဲ့တဲ့နှစ်တစ်နှစ်လို့လည်းပြောလို့ရပါတယ်။နောက်ပြီးတော့မြန်မာရုပ်ရှင်ကားတွေပေါ်ကိုအုပ်စုဖွဲ့ပြီးတော့ဝေဖန်လာတဲ့ဝေဖန်မှုတွေပြင်းထန်ကြရရိုက်ခဲ့တဲ့နှစ်တစ်နှစ်လို့လည်းပြောနိုင်ပါတယ်။တစ်ဖက်မှာပဲကြည့်မယ်ဆိုရင်လည်းမြန်မာရုပ်ရှင်ဇာတ်ကားတွေရိုက်ကူးထုတ်လုပ်မှုဟာအရင်နှစ်တွေတက်နှစ်ဆများပြားလာတာတွေ့ရပါမယ်။အနည်းဆုံးနှစ်တစ်နှစ်လို့တော့ပြောရမလို့ဖြစ်ပါတယ်။ဆယ်စုနှစ်အတွင်းမှာပေါ့နော်။အဲဒီတော့2019မှာညွန်မန်းတာကတော့ကျွန်တော်တို့ရုပ်ရှင်ဈေးကွက်ကတော့တိုးတက်လာမဲ့အရေးလက္ခဏာတွေမြင်နေရပါတယ်။နောက်ပြီးတော့နိုင်ငံတကာနဲ့ဆက်ဆံမှုတွေ၊ဆက်သွယ်မှုတွေ၊ဖက်ဆက်ရက်မှုတွေကျွန်တော်တို့2014ခေတ်ကစတင်ရေးဆွဲကြည့်တဲ့ရုပ်ရှင်ဥပဒေကြီးကိုလည်းတော်တော်လေးအရောက်ပိုးနိုင်မဲ့နှစ်တစ်နှစ်ဖြစ်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်။နှစ်သက်မှာမြန်မာပြည်သူပြည်သားများအားလုံးဘေးရန်ကင်းကွာကျန်းမာစွာနဲ့ကောင်းမွန်သောအသက်အသက်တွေကိုရရှိပိုင်ဆိုင်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါရစေ။